မြန်မာတပိုင်းမှာဆယ်ယောက်မြောက်ဖြစ်မဲ့နိုင်ငံတော်သမ္မတရာထူးအတွက်ရည်သူလွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်အောင်စုလွှတ်တော်ကနေရွေးချယ်လိုက်ပါပြီ။ရည်သူလွှတ်တော်ကနေဒုသမ္မတဖြစ်ရွေးချယ်ခံခဲ့ရတဲ့ဦးဝင်းမြင့်အပါအဝင်ဒုသမ္မတ၃ယောက်ကိုပြည်အောင်စုလွှတ်တော်ကနေမဲပေးရမှာနိုင်ငံတော်သမ္မတဖြစ်ထောက်ခံမဲ403မဲနဲ့ဦးဝင်းမြင့်ကိုရွေးချယ်ခဲ့ပါတယ်။မတ်လ30ရက်နေ့မှာတော့နိုင်ငံတော်သမ္မတဖြစ်နဲ့ကျန်းသစ္စာကျင်းဆောင်မှာဖြစ်ပါတယ်။နိုင်ငံတော်သမ္မတရွေးချယ်ခံရသူဦးဝင်းမြင့်ဟာ1952ခုနှစ်နိုဝင်ဘာလ10ရက်နေ့မှာအေယာဝတီတိုင်းဒနုပြူမြို့နယ်ညောင်ချောင်းကျေးရွာစာတိဖြစ်ပြီးတော့1954ခုနှစ်မှာဘူမိဗေဒဘာသာရပ်နဲ့ရန်ကုန်ဝိဆာသိပ်ပံတက္ကသိုလ်ကနေဘွဲ့ရရှိခဲ့ပါတယ်။ HGPRL ပွဲလွန်ဒီဂရီတွေလည်းရရှိခဲ့ပြီးတော့အထက်တန်းရှိနေတရားလွတ်တော်ရှိနေအဖြစ်တာဝန်ထမ်းခဲ့ပါတယ်။1988ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့စည်းပြီးတဲ့နောက်မှာအရာဝတီတိုင်းဒနုပြူမြို့နယ်စီယုံရေးအဖွဲ့အတွေ့အမှုအဖြစ်စတင်တာဝန်ယူခဲ့သူပါ။အဲ့ဒီအပြင်အရာဝတီတိုင်းစီယုံရေးကော်မတီအတွေ့အမှုဗဟိုကော်မတီအတွေ့အမှုကနေအခုနောက်ဆုံး NLD ပါတီရဲ့အတွေ့အမှုအဖွဲ့ဝင်တဦးအဖြစ်ပါအစဉ်စဉ်ပါတီတာဝန်တွေကိုထမ်းဆောင်ခဲ့သူပါ။ NLD ပါတီရဲ့လှုပ်ရှားမှုတွေအတွင်းအာဏာပိုင်တွေဖမ်းဆီးမှု၃ကြိမ်ခံခဲ့ရပါတယ်။2010ခုနှစ်ဒေါ ን ဆန်းစုကြည်လွတ်မြောက်လာပြီးတဲ့နောက်ပိုင်းမှာဒေါ ን ဆန်းစုကြည်ရဲ့အနီးကပ်အားထားရသူတဦးဖြစ်လာသလိုပြန်လည်ဖွဲ့စည်းခဲ့တဲ့ NLD ပါတီရဲ့ဗဟိုအလုပ်မှုဆောင်တဦးလည်းဖြစ်လာပါတယ်။1990ခုနှစ်ရွေးကောက်ပွဲမှာလေဒနုပြူမြို့နယ်အမှတ်7မဲဆန္ဒနယ်ကိုယ်စားလှယ်အဖြစ်ရွေးခဲ့ခဲ့ရသလို2012ခုနှစ်ရွေးကောက်ပွဲမှာပသိမ်မဲဆန္ဒနယ်ကနေပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးခံခဲ့ရပါတယ်2012ခုနှစ်အပြီးခေါ်ယူတဲ့ပြည်သူ့လွှတ်တော်မှာတော့ဒေါ ን ဆန်းစုကြည်ဦးဆောင်တဲ့ပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးကော်မတီမှအတွင်းမှုလွှတ်တော်လုပ်ငန်းဆိုင်ရာကော်မတီမှအတွင်းမှုစတဲ့လွှတ်တော်ကော်မတီအကြီးအကဲတာဝန်ယူခဲ့ပါတယ်2015ရွေးကောက်ပွဲမှာတော့တာဝန်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးခံခဲ့ရပြီးတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်လာပါတယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်ယူနေစဉ်တွင်ပြက်ပြက်တသားပြောဆိုလှုပ်ရှားမှုတွေကြောင့် NLD ပါတီလွှတ်တော်အမတ်တွေနဲ့ပါတီဝင်တွေရဲ့ထောက်ခံမှုတွေပိုပြီးရလာခဲ့ပါတယ်